American အစိုးရရဲ့ထိတ်တန့်လှုပ်ဝဲထောက်လှမ်းရေးအစီအစဉ်တွေကိုဒီလမှာပဲလူသိရှင်ကြားဖွင့်ချခဲ့လို့တရားစွဲခံနေရတဲ့ American အစိုးရဝန်ထမ်းဟောင်း Edward Snowden ကိုဟောင်ကောင်ကနေပြီးပြန်ပို့ပေးဖို့ American အစိုးရကတောင်းဆိုထားကြောင်းအင်ပြူတော်ကပြောလိုက်ပါတယ်American နဲ့ Hong Kong ကြားမှာတရားခံလဲလှယ်ရေးစာချုပ်ရှိထားတယ်ဆိုရယ် Hong Kong နဲ့ကောင်းမွန်တဲ့တန်တမာဆက်ဆံရေးရှိထားတယ်ဆိုရယ်ကို NSA American အမျိုးသားလုံခြုံရေးအကြံပေး Tom Donilon က CBS ရုပ်သံနဲ့မေးမြန်းခန်းမှာပြောဆိုသွားပြီးတော့ Hong Kong အာဏာပိုင်တွေအနေနဲ့သူတို့ကြားကသဘောတူစာချုပ်ကိုလိုက်နာမယ်လို့ယူဆကြောင်းပြောပါတယ်အစောပိုင်းကလည်းအမေရိကန်အစိုးရအဖွဲ့ထိတ်တန့်အရာရှိတယောက်ကအမေရိကန်ရဲ့ပန်ကြားမှုကိုဖြေကြည့်ဖို့ဟောင်ကောင်ဘက်ကပြက်ကွက်မယ်ဆိုရင်တနိုင်ငံဆက်ဆံရေးကိုတွားပြီးတော့ထိခိုက်လိမ့်မယ်လို့သတိပေးသွားသေးတာပါမစ္စတာစနိုဒန်ကိုတရှိုးလုံးမှုခိုးဝှက်မှုတွေအပြင်တခြားပြစ်မှုတွေနဲ့အမေရိကန်အစိုးရရှင်းတွေကတရားစွဲလိုက်ပြီးတော့24နာရီအတွင်းမှာပဲအခုလိုမျိုးအင်ပြူတော်ကဖိအားပေးလာတာပါNSA ပါဝင် American ထောက်လှမ်းရေး agency တွေဟာ American ပြည်အောင်စုနဲ့ကမ္ဘာတဝိုင်းကတယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုတွေကိုအများကြီးစောင့်ကြည့်မှတ်တမ်းယူခဲ့တယ်ဆိုတာသတင်းမီဒီယာတွေကို Mr. Snowden ဖွင့်ချခဲ့တဲ့ NSA စာရွက်စာတမ်းတွေမှာပါရှိပါတယ်။တာမန်အရက်သားတွေအပေါ်မှာအစိုးရကအကြီးအကျယ်စောင့်ကြည့်ထောက်လှမ်းနေတာကိုဖော်ထုတ်ဖို့အရေးကြီးလာတဲ့အတွက်အခုလိုလှုပ်လိုက်ရတာလို့ Mr. Snowden ကပြောပါတယ်။ထိတ်တန့်အစိုးရအရာရှိတွေကတော့တယ်လီဖုန်းနဲ့အင်တာနက်သုံးစွဲမှုပုံစံတွေကနေရရှိတဲ့အချက်အလက်တွေကြောင့်အစိုးရကအကြမ်းဖက်တိုက်ခိုက်ဖို့စီစဉ်ထားတာတွေကိုတားဆီးကာကွယ်နိုင်ခဲ့တယ်။အခုမစ္စတာစနိုဒန်ရဲ့လုပ်ရက်ကြောင့်ရှေ့လျှောက်ကြုံရနိုင်တဲ့တိုက်ခိုက်ရေးအစီအစဉ်တွေကိုကာကွယ်ဖို့အစိုးရမှာအားနည်းသွားရပြီလို့ပြောသွားပါတယ်ရှင်။